မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရွာလုံးကျွန်းနီးပါးနေအိမ်တွေမီးလောင်ကျွမ်းသွားတဲ့ကင်းမရွာကတန်ရှိနေတဲ့နေအိမ်တွေကိုစစ်ကောင်စီကမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကဆက်ပြီးပြောပြပါမယ်။
မကွေးတိုင်းပကုတ်ကူခရိုင်ထဲမှာဧပြီလ9ရက်နေ့ကစပြီးစစ်ကောင်စီကနေမြေရှင်းလင်းမှုတွေလုပ်နေတာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တနင်္လာနေ့အထိပေါင်းမြို့နယ်တောင်ပိုင်းဘက်မှာနေ့စဉ်ဆိုလိုတိုက်ပွဲတွေဖြစ်နေပါတယ်။ကြောက်ဦးကျေးရွာမှာတက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဧပြီလ18ရက်တနင်္လာနေ့ကကင်းမကျေးရွာဘက်သွားစဉ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါင်းမြို့နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်။
ဒီဘောင်ကကျောင်းဦးမှာရက်တိုင်းနဲ့ကောင်းနေပြီ။ကျောင်းဦးကတိုင်းနဲ့ကောင်းနေတက်ထွက်လာတာကျင်းမမှာကျွန်တော်တို့နဲ့နိုင်မလို့ဒီဒေသခံဒီကတိနဲ့ဣတိမှုရှိပြီးတော့နိုင်ကဣတိမှုရှိတော့ဘောင်ကလည်းလက်နဲ့ကြည့်နေနိုင်ငံကအုံပြစ်တယ်
။စစ်ကောင်စီတက်တွေစစ်ကြောင်းသွားစဉ်လမ်းမှာတွေ့တဲ့ဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးအချို့ကိုရိုင်းနှက်ကပြန်လွှတ်ပေးခဲ့တယ်လို့ PDF ဘက်ကတော့ဒေသခံဘက်တွေကပါအခိုင်အမာပြောဆိုပါရတယ်။ကျင်းမကြီးရနာမှာတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတက်နဲ့စစ်ကောင်စီကိုထောက်ခံအားပေးတဲ့ပြူစောထီးတွေဟာကင်းမရွာတွေကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့လို့နေအိမ်20နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံသူကပြောပါတယ်
။နေအိမ်က20လောက်လောက်တော့ညာ20လောက်ဆိုဒီလိုပြ။တော့တဲ့မှာနေရတာသူညရွာတွေမှာတဲထောင်နေရတာဆိုတော့ညီငွေလို့မဟုတ်တော့ကိုယ့်ရွေးဝဲနဲ့ကိုပဲကျန်းဆောင်နေမယ်ဆိုတော့အိမ်ရှင်တွေလည်းပါတယ်ခင်ဗျ။အဲ့ဒါ၄ဦးလောက်ရှိတယ်ခင်ဗျ။အဲ့ဒါတွေကတော့နှစ်ခါကျို့ဖျက်ထားတာပေါ့ညာသူတို့ကအခုအသက်ဆောင်တဲ့အိမ်လေးတွေကထပ်ရှုတာအရင်ကျိုးပြီးလို့မလို့တော့တဲမှာနေရတယ်တော့တဲမှာနေရတာညရာထဲမှာထောက်နေရတာဆိုတော့ဒီကိုယ်ဝင်နဲ့ကိုယ်ပဲထောက်နေမယ်ဆိုပြီးအဲ့ဒါတော့ထဲထောက်တယ်အဲ့ဒါအဲ့ကလေးတွေထောက်ခါတာဘွားအီလေးတွေပေါ့ဗျာအဲ့ဒါလေးတွေကိုထိုက်ချိုးတော့ခင်ဗျအဲ့ဒါတစ်ထပ်ပေါ့အဲ့လူကြီးကတော့
ကင်းမရွာကိုမီးရှို့ပြီးဧပြီလ18ရက်ည7နာရီခန့်မှာပေါ့မြို့နယ်တောင်ပိုင်းနဲ့စိတ်ဖြူမြို့နယ်ကြားကချောင်းစုံရွာကနေအိမ်တွေကိုလည်းမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်ချောင်းစုံကြီးရွာကနေအိမ်တွေမီးလောင်ကျွမ်းနေတဲ့မိတော့တွေကိုအဝေးကနေနေနေရတယ်လို့လည်းပြောပါရယ်။ည၈နာရီခွဲကျော်တဲ့အထိမီးမငြိမ်သေးဘူးလို့ဒေသခံတွေကလည်းပြောပြပါရယ်။2023ဇွန်လ15ရက်နေ့ကကင်းမကြီးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာတွေကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပါရယ်။မီးရှို့မှုနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ဆက်ဆွဲခဲ့ကြပါရယ်။အဲ့ဒီအချိန်ကတည်းကကင်းမကြီးရွာကပြည်သူအများစုဟာတောတောင်မြေထဲမှာနေထိုင်နေရပါရယ်။ဧပြီလ18ရက်တနင်္လာနေ့ကပေါင်းမြို့နယ်တောင်ပိုင်းမှာမိုးတဲထန်စွာရွာသွန်းပြီးမိုးသီးတွေပါကျွေးရတဲ့အတွက်စစ်ဘေးဒုက္ခသည်တွေဒုက္ခရောက်နေတယ်လို့အဆိုပါဒေသခံကဆက်ပြီးပြောပါတယ်
။7နှစ်အရွယ်လောက်မှာမီးရှို့ပြီးမှ7နှစ်အရွယ်လောက်ကြာပြန်သွားပြီဆိုအဲ3နှစ်အရွယ်ကျော်ကျော်လောက်ကြာတော့မိုးရောလေရောလာမိုးသီးတွေရောကြာတာဗျကျွန်တော်တို့ရှိမှာအဲ့ဒါလေတွေရောတိုက်အဲ့လိုတွေဖြစ်လို့တော်တော်ဒုက္ခရောက်ဖို့ဗျာ။ကြဲတော့တဲ့တဲမှာထောက်နေရတယ်ဆိုတော့နောက်တစ်ဖက်စစ်သားတွေအဲ့ပြစ်ခတ်တာတွေဖြစ်တယ်ဆိုပြီးမှသူမြောင်တော့ကြတွေကိုထဲတွေနွားတွေရောလူတွေရောအကုန်လုံးထွက်ပြေးပြေးနေတဲ့အချိန်မှာတချို့ကဝေးဝေးပြေးတဲ့လူကကိုယ့်နဲ့ကိုယ်ပြန်မရောက်ခင်မူလမ်းနဲ့မိုးတွေလေတွေမိုးကြီးတွေလည်းအဲ့လိုပြေးကြကြအနာနီးနီးတွေပြေးတဲ့လူကတော့ကိုယ့်နဲ့ကိုယ်ပြန်ရောက်ခင်တော့လွတ်သွားဖို့အဲ့လိုတွေလည်းရှိကြက
ြဧပြီလ9ရက်ကစလို့ပေါင်းမြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းနေတဲ့အတွက်နေအိမ်400နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံ1000ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်တောတောင်တွေခိုလုံနေကြရပါတယ်ခင်ဗျာ